မတရားအသိစက်သွင်းမှုဥပဒေနဲ့ထောင်ချပြီးလွတ်ရက်စေသွားတဲ့အလုပ်သမားအဖွဲ့ချုပ် MICSရဲ့အထွေထွေအတွင်းရေးမှူးဦးတက်နေအောင်ကိုစစ်ကောင်စီကပြန်ဖမ်းဆီးပြီးနောက်တစ်ကြိမ်ထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။မြန်မာအလုပ်သမားအဖွဲ့အစည်းရေကရောဥရောပသမဂ္ဂ EU
နဲ့လုံသမအဖွဲ့အစည်းရေကပါစစ်ကောင်စီဟာနိုင်ငံတကာဥပဒေတွေကိုလေးစားမှုမရှိပဲလှုပ်ဆောင်နေတာဖြစ်တဲ့အတွက်ချက်ချင်းပြန်လှုပ်ပေးဖို့တောင်းဆိုထားကြပါတယ်။ဒီသတင်းပေးပို့ချက်အပြည့်စုံကိုမတ်စုမောင်ကပြောပြပေးပါမယ်ရှင်။
ဥတ္တနှင်းအောင်အပါအဝင်အလုံသမားခွင့်ရေလှုပ်ရှားနေသူတွေအားလုံးပြန်ပြီးလှုပ်ပေးဖို့ဒီကနေ့အင်္ဂါနေ့ပါပဲတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံအလုံသမားတပ်ပေါင်းစုမြန်မာလေဘာအလိုင်းယန့်အဖွဲ့ကလည်းစစ်ကောင်စီရဲ့ဆွဆွဲချက်တွေကလျော့ကန်မှုမရှိပါဘူးလို့အဖွဲ့ပြောခွင့်ရဒေါ်ခိုင်စာအောင်က VOA
မြန်မာပိုင်းကိုပြောပါတယ်။သူ့ကိုထောင်နဲ့ခုနှစ်ချရတယ်လို့ကျွန်တော်တို့သိရတယ်ပေါ့။ဒါပေမဲ့ဒီဆွဆွဲမှုကကြာဘလို့မှရုပ်တိမရှိဘူးပေါ့နော်။သူ့ကိုစာဖမ်းခံရတဲ့အချိန်တည်းက
အကျန်းဖတ်အဖွဲ့စည်းတွေနဲ့လှုပ်တယ်လို့ပြောရအောင်သူကဘာမှလှုပ်ခဲ့တာတော့ကျွန်တော်တို့မတွေ့ရဘူးပေါ့နော်။အဲ့တော့သူကထောင်နှစ်ကချပြီးပြီ။အဲ့ဒီအပြင်ကမှထွက်ပြီးတော့မှလှုပ်ပြီးလှုပ်တယ်လို့ပြောပြီးတော့မှတော့ပြန်ဖမ်းလိုက်တယ်အဲ့ဒီနေ့မှပဲ။ပြီးတော့မှဒီဟာနဲ့ထတ်ချတယ်ဆိုတာဘယ်လိုမှရုပ်တိမရှိဘူးလက်ခံနိုင်ရလဲအကြောင်းမရှိဘူးပေါ့နော်။မြန်မာနိုင်ငံမှာစစ တွေ့ခွင့်မရခဲ့ပါဘူးအဲဒီနောက်မှာအခုလိုမျိုးပြန်လဲအဖမ်းဆီးခံရပြီးတော့နောက်ထပ်ဥပဒေတစ်ခုနဲ့ထောင်ချလိုက်ပြီးဆိုမှသူ့ရဲ့သတင်းကိုပြန်သိခဲ့ရတာပါနိုင်ငံရေးကျင်းသားတွေရဲ့အမှုတွေကိုကူညီဆောင်ရွက်ပေးနေတဲ့ရှင်နေတွေကလည်းဥသက်နှင်းအောင်နဲ့ပတ်သက်တဲ့ထောင်တွင်းအခြေအနေကိုမသိရကြောင်း VOA ကိုပြောပါရယ်ဥသက်နှင်းအောင်ရဲ့အမှုကိုစစ်ခုံရုံးကပဲစီရင်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင်နေတူကအခုလိုပြောပြပါရယ
်ဥမှပိုင်းကဆက်တော့ကျမကလည်းမလာလို့ရတော့ဒီကျမကြည့်ရကျမကမှားလို့လိုက်ခဲ့တဲ့အုတ်ကြီးကနောက်ဆုံးလာပြီးအစ်ကလေးလိုက်တာများလာပြီလားကျမလေးအဲ့ဒါတော့ကျမတို့သိတာမသိဘူးပေါ့နော်အဲ့ဒီကိုကကျမတို့လက်ထက်တွေကကြာသွားတာကျမသိတယ်အဲ့ကျမတို့မကင်လေးပေါ့နော
်ဥတ္တနေအောင်ရဲ့အမှုကိုအပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့အာရလိုရဲ့စုံစမ်းရေးကော်မရှင်ကလက်ခံခဲ့ပါတယ်သူရဲ့လှုပ်ဆောင်ချက်တွေဟာတရားဝင်အလုပ်သမားတမကတွေရဲ့လှုပ်ဆောင်ချက်တွေဒါဖြစ်လို့အခုလိုဖမ်းဆီးတာကတော့မလျော်ကံပါဘူးလို့စုံစမ်းရေးကော်မရှင်ကဆုံးဖြတ်ခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာ EU ဥရောပတမကရုံးကလည်းဥသက်နှင်းအောင်အပါအဝင်အလုပ်သမားအခွင့်အရေးအတွက်လှုပ်ရှားနေတဲ့သူတွေအားလုံးပြန်ပြီးတော့လွှတ်ပေးဖို့ဒီကနေ့အင်္ဂါနေ့မှာတောင်းဆိုလိုက်တာဖြစ်ပါတယ်။ဒါအပြင်လွတ်လပ်စွာဖွဲ့စည်းခွင့်ထုတ်ဖော်ပြောဆိုခွင့်စတဲ့မွေးရာပါအခွင့်အရေးအတွက်တောင်းဆိုနေတဲ့သူတွေကိုချင်းချောက်ဖမ်းဆီးတာတွေကိုရပ်တန့်ပေးဖို့ကိုလည်း EU ဥရောပတမကကတောင်းဆိုလိုက်ပါတယ်ရှင်။